ိုင်းနိုင်ငံပရာချင်ဘူရီခရိုင်ရိုဂျာနာဆက်မှုဆောင်မှာရှိတဲ့တရုတ်လုပ်ငန်းရှင်တဦးပိုင်ဆိုင်တဲ့ဆက်ယုံမှာမြန်မာဆောက်လုပ်ရေးအလုပ်သမား900လောက်ကိုလုပ်အားကလစာ2လမပေးတာကြောင့်ဆန္ဒပြခဲ့ကြတာပါဒီအတွက်ထိုင်းအလုပ်သမားဝန်ကြီးဌာနကဂျာဝင်ဆောင်ရွက်ညှိနှိုင်းပေးခဲ့ကြောင်းအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအတွက်ဆန္ဒပြမှုကိုတော့ခိတရနာထားတယ်လို့လည်းပြောကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းအလုပ်သမားဝန်ကြီးဖြစ်ဖက်ရာချာကီပရာဂန်ကသူ့ဝန်ကြီးဌာနကတာဝန်ရှိသူတွေကိုတာဝန်ပေးခဲ့ပြီးထိုင်းနိုင်ငံပရာချင်ဘူရီခရိုင်မှာရှိတဲ့လောကလစာ2လစာမရတဲ့မြန်မာဆောက်လုပ်ရေးအလုပ်သမား900ခန့်ဆန္ဒပြမှုကိုဖြည့်ရှင်းပေးဖို့အတွက်တရုတ်ကုမ္ပဏီတာဝန်ရှိသူတွေနဲ့ညှိနှိုင်းစီခဲ့တာပါလာမယ့်ဩဂုတ်လ21ရက်နေ့မှာတော့လောအားကတွေပြန်ပေးဖို့တော့ညှိနှိုင်းနိုင်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
အခုတော့လို့ပြောရကျွန်တော်တို့ချတိရတော့တော့ဒီကျွန်တော်တို့အလုပ်သမားတွေရောကျွန်တော်တို့ဒီထိုင်းဆိုရရဲ့အလုပ်သမားဌာနကနေဆိုဂျာဝင်ဖြစ်စမှုရဲ့အတော့အလုပ်ရှင်နဲ့ကျွန်တော်ညှိနှိုင်းမှုရတော့လောလောဆယ်တော့ကျွန်တော်တို့စတိတော့ကတော့ပေါ့နော်ကျွန်တော်တို့ဒီလောလောဆယ်ပေါ့ကျွန်တော်တို့ရဲ့ဒီအလုပ်သမားတွေရဲ့ဒီဂျာတလောအစီအပြီးအောင်မစားဝတ်နေဆိုလို့သူတို့ဒီ900ပေါ့နော်ဒါခါတိုင်းလဲသူတို့ခါတိုင်းတစ်ပတ်တစ်ခါ15တစ်ခါလောက်တော့ဒီ900ထုတ်ပေးလို့ရအဲ့ဒါကိုသူတို့ပြီးမယ်ပြီးလို့ရှိမှကျန်တဲ့ငွေကိုကျွန်တော်ဆော့ပြေချေကြရဒီ23ရက်နေ့အဲ့မှာပြီးမယ်လို့ကျွန်တော်နားမိတ်ထားပါတော့
အလုပ်သမားတွေဆန္ဒထုတ်ဖော်မှုတွေကိုတော့ရန်နာထားတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ကျွန်တော်ခုနောက်ဆုံးပြရတော့ဒီဆန္ဒပြမှုကိုကျွန်တော်တို့ဒီအလုပ်သမားဟောကုစလေပဲပြောမှာပေါ့နော်အဲ့ကုစလေနဲ့ညှိနှိုင်းပြီးတော့လောလောဆယ်တော့ဆန္ဒပြမှုခေတ္တရန်နာနေတယ်လို့ကျွန်တော်တို့နားလည်ထားပါတယ
်ထိုင်းအလုပ်သမားဝန်ကြီးဌာနရဲ့ကနဦးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အလုပ်သမားတွေကိုလုံအားကလစာ2လစာပေးဖို့ကြန့်ကြာနေတာကတော့တရုတ်နိုင်ငံမှာရှိတဲ့ကုမ္ပဏီကထိုင်းနိုင်ငံထဲကိုငွေလွှဲပြမှုတွေလုပ်တဲ့အခါမှာကြန့်ကြာမှုတွေရှိနေတာကြောင့်ဂျွန်လကစပြီးအလုပ်သမားတွေကိုလစာမပေးနိုင်ခဲ့တာလို့လည်းဆိုပါတယ်ဒီအတွက်ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကစပြီးတရုတ်ကုမ္ပဏီကတာဝန်ရှိသူတွေအလုပ်သမားကြီးကြပ်သူတွေကိုတော့ဝင်ပေါက်ထွက်ပေါက်တွေပိတ်ပြီးမြန်မာအလုပ်သမား900ခန့်ကဆန္ဒပြခဲ့တာဖြစ်ပါတယ်လုံအားကလစာ2လစာမပေးထားပေမဲ့ဒီဆောက်လုပ်ရေးလုပ်ငန်းခွင်ကအလုပ်တွေကတော့80ရာခိုင်နှုန်းအထိပြီးမြောက်အောင်လုပ်ခဲ့ပြီးပြီလို့လည်းအလုပ်သမားတွေကဆိုပါတယ်အလားတူပဲထိုင်းနိုင်ငံအတွင်းမှာမြန်မာလူသမားတွေဟာလုံအားကလစာတွေမှန်မှန်နာရီအလုပ်ရှင်ကမပေးတာတွေကြောင့်အလုပ်ရှင်ကိုဆန္ဒပြမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်ရှင်